ကဘာမကြည့်တွေ့မြန်မာပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်တချင်းရဲ့ခြေစင်းအပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောက်ရှောက်ရမယ့်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်ငံတော်တချင်းရဲ့ခြေစင်းပိုက်ကိုတောင်စင်စါဖျက်ခဲ့ကြပါတယ်ဒါကြောင့်ပြည်တော်စုရဲ့အစ်စ်မှန်အမွေနစ်တွေကိုမျိုးဆက်များစွာဟာတေချာတိခွင်မရကြတော့ပါဘူးအခုတော့နိုင်ငံတော်တချင်းဟာအင်္ဂါစုံနဲ့တချင်းတစ်ပုတ်ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုက်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးဒုညီမျှတပြီးဝါရဖြူစင်တဲ့နိုင်ငံဖြစ်ခြင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှကဘာမကြည့်သည့်မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကျွန်တော်ဆောင်းမရဲ့ကနဦးဘက်မှာကဘာမကြည့်မြန်မာပြည်ကြီးဖြစ်ဖို့အတွက်မြန်မာပြည်မှာမန္တန်ငါးရလိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြခဲ့ပါတယ်ဒါကိုထပ်ပြီးအသိပေးရရင်နံပါတ်1ကတော့ရွေးချယ်တင်မြှောက်တဲ့စနစ်ဖြစ်ပါတယ်နံပါတ်2ကတော့စုဝေးဆုံးဖြတ်တဲ့စနစ်ပါနံပါတ်3ကတော့ဒီမိုကရေစီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်နံပါတ်4ကတော့လွတ်လပ်တဲ့မီဒီယာစနစ်ဖြစ်ပြီးနံပါတ်5ကလွတ်လပ်တဲ့အသင်းပင်းများတည်ရှိခြင်းဖြစ်ပါတယ်ဒီတစ်ပတ်ကဆက်လို့စုဝေးဆုံးဖြတ်တဲ့စနစ်ဟာအင်မတန်အရေးကြီးတဲ့အကြောင်းကိုကျွန်တော်ဆက်ပြီးတင်ပြသွားမှာပါစုဝေးဆုံးဖြတ်တဲ့စနစ်သာမရှိဘူးဆိုရင်ကဘာမကြီးမြမပြည်ကြီးအဖြစ်ရက်တည်နိုင်မှုအတွက်အများကြီးစူးစမ်းရမှာဖြစ်ပါတယ်စုဝေးဆုံးဖြတ်တဲ့စနစ်ဟာအင်မတန်မှအရေးကြီးပါတယ်စုဝေးဆုံးဖြတ်တဲ့စနစ်လို့ပြောလိုက်တာနဲ့နိုင်ငံတော်အဆင့်မှာဆိုရင်ဒီကနေ့ပြောနေတဲ့လွှတ်တော်ကိုဆိုလိုပါတယ်နိုင်ငံတော်အဆင့်ကနေပြီးနောက်တစ်ဆင့်လူ့ဖွဲ့စည်းတွေမှာအတိုင်းဝန်းနေကြတဲ့မှာပြည်ထနာကိုစုဝေးဆုံးဖြတ်တဲ့အဖြေရှာတဲ့စနစ်တည်ရှိဖို့လိုပါတယ်ရုပ်စွာသုံးမိသားစုထဲမှာကိုစုဝေးဆုံးဖြတ်အဖြေရှာတဲ့အလစ်ကျင်တွေရှိနေမယ်ဆိုရင်အမှန်တရားနဲ့အနည်းဆက်ဆုံးအကောင်းဆုံးနှင်းကိုရနိုင်တဲ့ဆိုတဲ့တာဂတ်တွေတင်ပြသွားမှာဖြစ်ပါတယ်။တကယ်တော့ပြဿနာတစ်ခုကျုံလာပြီဆိုတာနဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားပြီးမှဆုံးဖြတ်ကြရပါတယ်။ဘယ်ဟာအမှန်ဘယ်ဟာအမှားဆိုတာကတော့သိပြီးထေချာလာတာမဟုတ်ပါဘူး။ဘယ်အချိန်မှမှန်ပြီးဘယ်အချိန်မှမှားမယ်ဆိုတာလဲကျွန်တော်တို့မပြောနိုင်ကြပါဘူး။တစ္ဆာတရားရဲ့သဘောနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ဗုဒ္ဓဘာသာမှာရှိတဲ့အတိုင်းသမုဒ္ဒိတစ္ဆာနဲ့ပရမတ္တတစ္ဆာဆိုတာနှစ်မျိုးရှိပါတယ်။သမုဒ္ဒိတစ္ဆာကတော့လောကတစ္ဆာဖြစ်ပါတယ်ကျွန်တော်တို့လူဖွဲ့စည်းအတွင်းမှာဟောဒီကဘာကြီးအတွင်းမှာဖြစ်ပျက်နေတဲ့အမှန်တရားအကြောင်းတွေကိုပြောတာဖြစ်ပါတယ်။သမုဒိတ္တဆာဆိုတာဟာအမြဲတမ်းမှန်နေတဲ့အရာတော့မဟုတ်ပါဘူး။သမုဒိတ္တဆာဆိုတာဖြစ်ပျက်ပြောင်းလဲနေတာကိုယဉ်ညွန်းတာပါ။အဲဒီကနေနောက်ဆင့်တဲ့ပရမတ္တတ္တဆာဆိုတာရှိပါတယ်။ပရမတ္တတ္တဆာဆိုတာကတော့လောကီရဲ့အပြင်ဘက်ကိုထွက်သွားပါပြီ။ပရမတ္တတ္တဆာဆိုတာအမြဲတမ်းမှန်နေတဲ့တရားတွေဖြစ်ပါတယ်။ဒါကတော့ကျွန်တော်တို့ပုထုဇဉ်တွေနဲ့သိပြီးတော့မဆက်ဆက်လာပါဘူး။အရိယာသူတော်ဇဉ်တွေသာဆက်ဆက်တဲ့တစ္ဆာတစ်မျိုးပဲဖြစ်ပါတယ်။ဒီတော့ကျွန်တော်တို့ဟာလောကီကိစ္စတွေဆောင်ရွက်တဲ့အခါမှာသမုဒိတစ္ဆာအောက်မှာနေကြရတာဖြစ်ပါတယ်။ကျွန်တော်ပြောခဲ့သလိုပဲအမှန်တရားဟာအမြဲတမ်းတသမတ်တည်းရှိမနေပါဘူး။ဒီအချိန်မှမှန်နေတဲ့နောင်အချိန်မှပြောင်းလဲသွားပြီးအမှားဘက်ကိုရောက်သွားနိုင်ပါတယ်။အဲ့လိုပဲနောင်အချိန်မှအမှန်ဘက်ကိုပြန်ပြီးရောက်သွားနိုင်ပါတယ်။လောကရဲ့သမုဒိတစ္ဆာကိုကျွန်တော်ပြောခဲ့သလိုပဲအမှန်တရားဟာအမြဲတမ်းတသမတ်တည်းရှိမနေပါဘူး။ဒါဆိုရင်ကျွန်တော်တို့ဟာအမှန်တရားကိုဘယ်လိုရှာဖွေကြပါသလဲ။သိပြီးစဉ်းစားကြကောင်းပါတယ်ကျွန်တော်တယောက်တည်းပြောတဲ့စကားဟာအမှန်တရားဟုတ်ပါမလားတို့ဒီမဟုတ်ကျွန်တော်အပါဝင်3ယောက်4ယောက်5ယောက်လူတစ်ထောင်လူတစ်သောင်းလူတစ်သိန်းကပြောတဲ့စကားတွေဟာအတူတူဖြစ်နေခဲ့ရင်တော့အမှန်တရားဟုတ်ပါရဲ့လားအင်မတန်ကောင်းမှစဉ်းစားကြကောင်းပါတယ်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့လူဖွဲ့စည်းမှာအမှန်တရားကိုသတ်မှတ်မဲ့အကြောင်းအရာပုံစံတစ်ခုလိုအပ်လာပါတယ်တဦးစမိုင်းဘရင်စနစ်မှာဘရင်တစ်ပါးကဆုံးဖြတ်ချက်တွေဟာမှန်ကန်နိုင်မှာမလားနောက်တစ်ဆင့်တက်လိုက်လို့ဘရင်ကနေဖွဲ့စည်းပေးတဲ့အစိုးရအဖွဲ့တစ်ခုတည်းဆုံးဖြတ်ချက်ဟာမှန်ကန်နိုင်မှာမလားနောက်တစ်ဆင့်တက်လိုက်ပြည်သူတွေကနေရွေးချယ်တင်မြှောက်လိုက်ပြီးလွှတ်တော်အဖွဲ့စည်းကြီးရဲ့ဆုံးဖြတ်ချက်တွေဟာမှန်ကန်နိုင်မှာမလားလူ့ဘဝကိုပြန်ပြီးစဉ်းစားကြည့်ရင်ပြည်ပြည်စုံတဲ့ဘဝဆိုတာဘယ်တော့မှမရနိုင်ပါဘူးပြည်ပြည်စုံဖို့ကြိုးစားရင်းနဲ့ပဲအကောင်းဆုံးတွေဖြစ်အောင်လုပ်သွားကြရတာဖြစ်ပါတယ်ဒီတော့ကျွန်တော်တို့ဟာအမှန်တရားကိုရဖို့အတွက်တူးတယောက်တည်းရဲ့ဆုံးဖြတ်ချက်တစုတစ်ဖွဲ့ရဲ့ဆုံးဖြတ်ချက်တဲ့အများစုကစုဝေးဆုံးဖြတ်တဲ့ပုံစံဟာအမှန်တရားနဲ့အနည်းဆက်ဆုံးပုံစံတစ်ခုလို့ဒီကနေ့ကဘာကြီးကလက်ခံလာပါတယ်။ဒါကြောင့်စုဝေးဆုံးဖြတ်တဲ့စနစ်ဟာလူအဖွဲ့စည်းရဲ့လိုအပ်ချက်ရပေါ်ပေါက်လာတာပါ။ဒါဟာအင်တာမစစ်ဝင်စားစရာကောင်းတဲ့အချက်ဖြစ်ပါတယ်။နိုင်ငံတော်တော်များများမှာစုဝေးဆုံးဖြတ်တဲ့စနစ်ဟာတော်တော်လေးတွင်တွင်ကြကြအသက်ဝင်နေပါပြီ။
哎，你思维松撇的生的狗，慢慢干干，阿东吃能养老，阿慢点呢，阿你才生活，就那路多人家马撇巴的，接受的嘛的，就那揭秘吧。